G7 ဆမ်မှုထိပ်သီးခုနှစ်နိုင်ငံကနိုင်ငံခြားရေးဝင်ကြီးတွေကနေဒါနိုင်ငံခွေးဘက်မှတွေ့ဆုံမှုရှိပါတယ်ဒီအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်စစ်နယ်ပတ်သက်လို့ဆွေးနွေးဖို့လည်းရှိပါတယ်အမေရိကန်ပြည်ထောင်စုကယူကရိန်းကိုစီးအခုညနေထောက်လှမ်းရေးအချက်အလက်တွေပြန်ပေးနေတယ်လို့နှစ်နိုင်ငံခေါင်းဆောင်တွေဆိုရယ်
မတ်လ၁၇ရက်နေ့မှာအမေရိကန်ရဲ့ယူကရိန်းရှင်းနိုင်ကြဆွေးနွေးပြီးနောက်ယူကရိန်းကအမေရိကန်အစိုးပြုထားတဲ့ရက်၃၀ကြာယာယီအပြစ်ကရစေးရေးကိုလက်ခံဖို့ဆင်နွှဲရှိတယ်လို့ပြောဆိုခဲ့ပါတယ်ရုရှားဘက်ကအတည်ပြုတာကိုစောင့်ဆိုင်းနေပါတယ်ရုရှားစုကပြောရေးစွပ်ကွင်းရှိသူဒီမီထရီပက်စကော့ကတော့အစိုးပြုချက်နဲ့ပတ်သက်ပြီးအမေရိကန်ကတင်ပြမှာကိုစောင့်ဆိုင်းနေတဲ့အကြောင်းဒီကနေ့ဗု
ုလိုက်ပြီးယူကရိန်းငြိမ်းချမ်းရေးအတွက်လမ်းကြောင်းမှန်ပေါ်ကချင်းကပ်နေတာဖြစ်တဲ့အကြောင်း X လူမှုဖွင့်ရမှာမတ်လစနေစနေနေ့မှာရေးသားဖော်ပြပါတယ်ဂျဒတ်အဆိုပြုချက်ကိုကြိုဆိုပြီးယူကရိန်းအမေရိကန်တို့နဲ့အတူရပ်တည်မှာဖြစ်တဲ့အကြောင်းကိုလည်း Olaf Scholz ကပြောပါတယ်ရုရှားကတော့ဒီသတင်းပတ်တွင်အမေရိကန်ကိုယ်စားလှယ်တွေနဲ့တွေ့ဆုံနိုင်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမက်ခရိုယူဘီယိုကတော့ယူကရိန်းဟာစစ်ပွဲအဆုံးသတ်နိုင်ဖို့ခိုင်မာတဲ့အဆင့်ကိုကျော်ဖြတ်ခဲ့ပြီးလို့သတင်းတောက်တွေကအင်ကာနေမှာပြောဆိုခဲ့ပါတယ်။